မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလအာဏာသိမ်းခဲ့ခြင်းကစပြီးမြန်မာစစ်အာဏာပိုင်တွေပေါ်အရေးယူမှုတွေဇက်တိုက်လုပ်နေတဲ့ American Britain နဲ့ Canada တို့ကတနင်္လာနေ့မှာလဲမြန်မာစစ်ကောင်းဆောင်တွေပေါ်မှာပြစ်မှတ်ထားအရေးယူမှုအစ်စ်တွေကိုချမှတ်ခဲ့ကြပါတယ်။ American ရဲ့အရေးယူမှုအစင်းတဲ့မှာမြန်မာနိုင်ငံကနောက်ထပ်လူပုဂ္ဂိုလ်16ဦးနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SCC တို့ကိုထည့်သွင်းလိုက်တာဖြစ်ပါတယ်။ဒီထဲမှာ SCC အရတားစစ်ကောင်စီအဖွဲ့ဝင်တွေနဲ့စစ်ကောင်စီကခန့်အပ်တဲ့ပြည်ထောင်စုဝန်ကြီးတွေပါဝင်ပါတယ်။အရတားစစ်ကောင်စီအဖွဲ့ဝင်တွေဖြစ်တဲ့ဦးသိန်းညွန့်ဦးခင်မောင်ဆွေမန်းငိမ့်မောင်ဆိုင်းလုံဆိုင်းတို့ပါဝင်ပြီးအစိုးရအဖွဲ့ဝင်တွေဖြစ်တဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဦးကိုကိုလှိုင်၊ရင်းဆိုင်ရေးဝင်ကြီးဒုတိယဗိုလ်ချုပ်ကြီးဟောင်းဦးထွန်းထွန်းအောင်၊စီးပွားကူးသန်းဝင်ကြီးဦးပွင့်ဆန်း၊ဗဏ္ဍာရေးဝင်ကြီးဦးဝင်းရှိန်၊ကျန်းမာရေးဝင်ကြီးဦးသက်ဆိုင်ဝင်း၊တဘာဝတင်ရန်စားတတ်ဝင်ကြီးဦးခင်မောင်ကြီး၊တိုင်းဒါရေးဝင်ကြီးဦးထွန်းမြောင်တို့ပါဝင်တဲ့အပြင်ဘိုးဘန်ဥက္ကဋ္ဌဦးသန်းကြီးနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးတို့လည်းထည့်သွင်းထားတာပါ။စစ်ကောင်စီအဖွဲ့ဝင်ဗိုလ်ချုပ်ကြီးတချို့ရဲ့တာသမီတွေကိုလည်းဆင်းရဲနဲ့မှထည့်သွင်းထားပါတယ်။သူတို့ရဲ့အမေရိကန်နိုင်ငံတွင်ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တယ်လို့သူတို့နဲ့စီးပွားဆက်ဆံမှုမလုပ်ဖို့အမေရိကန်နိုင်ငံသားတွေကိုလည်းတားမြစ်လိုက်တာပါ။ကနေဒါအစိုးရကတော့မြန်မာစစ်တပ်နဲ့ဆင်နွှဲနေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေအတွက်နောက်ထပ်အရေးယူမှုတွေချမှတ်ခဲ့တယ်လို့ဗြိတိန်ကလည်းသူ့ရဲ့ဒဏ်ခတ်အရေးယူမှုတဲမှာမြန်မာအစိုးရဘက်ကြောက်မြတ်လုပ်ငန်းကိုပါထည့်သွင်းလိုက်တာဖြစ်ပါတယ်။မြန်မာစစ်ကောင်ဆောင်တွေဟာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ရေးအတွက်အခုထိဘာမှမလုပ်သေးတာကြောင့်မြန်မာစစ်တပ်ကိုလက်နက်မရောင်းတာစစ်တပ်ပိုင်းကုမ္ပဏီတွေနဲ့စီးပွားရေးမလုပ်တာလို့အရေးယူမှုတွေလုပ်ရေးကမ္ဘာနိုင်ငံအားလုံးကစဉ်းစားကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကန်ကတိုက်တွန်းလိုက်ပါတယ်။